Turkey နဲ့ Syria နယ်စပ်မှာ February 6ရက်ကလှုပ်ခဲ့တဲ့ပြင်းရ9.8%ငြင်းရန်ကြောင့်တေဆွမ်းအသူအရေးအတွက်ဟာအခုဆို4,800ကျော်သွားပါပြီ။ Turkey မှာတေဆွမ်းအသူက4,350ကျော်ရှိပြီလို့ Turkey ပြည်ထောင်ဝင်ကြီး Süleyman Soylu ကကြေညာတာကြောင့် Cezebre နဲ့အထိဆို Turkey နဲ့ Syria နှစ်နိုင်ငံပေါင်းတေဆွမ်းသူအရေးအတွက်ဟာ4,200ကျော်ရှိပါပြီ။ငြင်းတန်းကြောင့်ပြိုကျပျက်စီးအဆောက်အဦကနေတေဆွမ်းသူတွေအလောင်းနဲ့ဆက်ထုတ်ယူနေဆဲဖြစ်ပါတယ်။ဒီသတင်းပတ်ငြင်းကြောင့်ပျက်စီးနေတဲ့ Haiti ပြည်နယ်ထဲမှာပြင်းရ6.4%ရှိတဲ့နောက်ဆက်တွဲငနေထပ်လောက်ခဲ့တဲ့အတွက်အခြေအနေကပိုပြီးဆိုးလာနေပါတယ်။